ရပတ်တော့အသက်ကိုအန္တရာယ်ပေးတဲ့ကာဗွန်မုန်နောက်ဆိုက်ကိုမြန်မာနိုင်ငံရဲ့ဒေဒုညံ့ညံ့မှုအတွက်အထူးထားတိုင်းတားရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာကြီးလက်ဒေတာအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေဒုအရေးအသွေးကရေပူရအဖင်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စက်တင်ဘာဖော်ပြထားပါတယ်။လေဒုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မုန်နောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American ပြည်ထောင်စု Texas ပြည်နယ်ကသဘာဝဝန်ကျင် Engineer ဒေါ်အေးအေးကြီးကပြောပါတယ်
။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ကြေညာစာထုတ်လိုက်တယ်။အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးထုတ်လွှင့်မှုနိုင်ငံများဆိုတာစာမျက်နှာ၈မှာတင်တယ်သူကဒီလိုအရေးအသွေးတွေရှိရပါမယ်ဆိုပြီးပြောထားတဲ့အချက်မှာအဲကာဗွန်မုန်နောက်ဆိုက်ကမပါဘူး။တခြားပြည်တွေ Nitrogen Oxide တို့sulfur dioxide တို့ပါတယ်သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဥရောပဆိုင်ရာလေဒုအရေးသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မုန်နောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားမှနိုင်စရာအကြောင်းရှိတယ်ဒါပေမဲ့ကာဗွန်မုန်နောက်ဆိုက်ကအရေးမကြီးတာမို့သူကသေကိုသေနိုင်တယ
်ကာဗွန်မုန်နောက်ဆိုက်ဟာအယောင်အဆင်းအနက်အရာသာမရှိပါဘူးဒါကြောင့်ကာဗွန်မုန်နောက်ဆိုက်ဒဏ်ငွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူ
းသူကအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အနည်းအများကြီးရှိတယ်သွေးထဲမှာသူကအောက်ဆီဂျင်ပယ်နိုင်တဲ့နော်စွမ်းရည်ရှိတယ်သူရအောက်ဆီဂျင်ပယ်ပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့ရမှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မုန်နောက်ဆိုက်များသွားရင်အဲ့အောက်ဆီဂျင်သွေးထဲမရောက်တော့ဘူးနည်းသွားတယ်သူရတဲဆောင်နေတဲ့ဆွမ်းအားနည်းသွားတယ်အောက်ဆီဂျင်တဲဆောင်နေတဲ့ဆွမ်းအားနည်းသွားတဲ့အခါကျမှလူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငိုရဲတာမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်မရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်အခုအားဆင်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငိုရဲရမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မုန်နောက်ဆိုက်တွေလေဒုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးဆူပြီးကျက်လာတယ်ကျလာတဲ့နှလုံးယောဂါဆိုသူတို့ပိုဆိုးလာတာပေါ့နော်အဲ့လိုဖြစ်သားပြီးတချို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မုန်နောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပ
ါကာဗွန်မုန်နောက်ဆိုက်ကဟိုမီးရှို့ရဖြစ်စဉ်မှနေရာထွက်တယ်အပြင်ပမှာကာဗွန်မုန်နောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ် truck ကားတွေရှိတယ်နောက်ပြီးတော့လည်းရုပ်ကျွန်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မုန်နောက်ဆိုက်တွေထွက်တယ်တဘာဝတန်ငွေကိုအပူစွမ်းရင်အောင်မီးရှို့မယ်မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မုန်နောက်ဆိုက်ကစွမ်းအင် unit ပေါ့10 billion BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရေနံတို့တခြားလောင်စာပေါ့နော်အရေလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်28ပေါင်ထွက်တယ်။ 10 BTU ဆိုတာဘာလဲဆိုရင်တဘာဝတန်ငွေကိုသုံးပြီးတော့ရေတပေါင်ကို10 degree ဟိုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ငွေပမာဏပေါ့အဲ့ဒါကို BTU လို့ခေါ်တယ်။ဆိုဥပမာတဘာဝတန်ငွေဆိုလို့ရှိရင်တိဥပပေမှာသူ့ရဲ့ BTU ဆိုတဲ့အပူစွမ်းအားက1029လောက်ပြန့်မြန့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေတဲ့ကာဗွန်မုန်နောက်ဆိုက်တွေထွက်တာပေါ့နော်။အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတဲ့မြန်အပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မုန်နောက်ဆိုက်တွေများလာတာပေါ့နော်။ဒါကအပြင်မှာအိမ်ထဲမှာကျတော့ဘာလဲဆိုမှဆိုလို့ရှိရင်ရေနံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမှမဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မုန်နောက်ဆိုက်တွေစုနေရတယ်။အိမ်ထဲမှာတုံးတဲ့အပူရဲ့ဆက်ကလေးပိုင်းဆိုတဲ့အိမ်ကကာဗွန်မုန်နောက်ဆိုက်ထွက်တယ်
။ကာဗွန်မုန်နောက်ဆိုက်ကိုအန္တရာယ်သတိပေးတဲ့ဒဏ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ်
။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မုန်နောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မုန်နောက်ဆိုက်ကမြားသွားတယ်။သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်။ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်အောင်စုမှာဆိုရင်တဘာဝတန်ငွေနဲ့တုံးနဲ့ဆက်တီးတာပိုင်ကြီးရှိရဲသူတို့ဆိုလို့ရှိရင်နှစ်တိုင်းအစိုးရကနေသူ့ရဲ့ဆွမ်းဆောင်မှုကဘလို့နေလဲဆိုပြီးတော့တိုင်းတာချက်တွေလုပ်ရတယ်အိဆက်ကြီးရဲ့ မျိုးကောင်းတဲ့ထွက်လာတဲ့ဟာဘယ်လိုလဲတိုင်းတာတဲ့ခါဆိုရင်တမတ်ချက်ကတော့နိုင်ထူချင်းအောက်ဆိုင်ကပဲဘလောက်ဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မိုနောက်ဆိုင်လည်းထည့်ပါအောင်ပါဘာလို့ကာဗွန်မိုနောက်ဆိုင်ထည့်မတိုင်းလို့ရှိရင်စိတ်ထဲမှာအော်နိုင်ထူချင်းအောက်ဆိုင်ကတော့ကောင်းနေတာပဲလို့ဒါပေမဲ့ကာဗွန်မိုနောက်ဆိုင်ကလည်းတစ်ဖက်ကနေပြီးတော့မတိပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ်နိုင်ထူချင်းအောက်ဆိုင်ကောကာဗွန်မိုနောက်ဆိုင်ကောတစ်ခုတောင်းကြည့်တော့မှဒီလောင်ကျောင်းမှုဖြစ်စဉ်တစ်ခုကြီးပါစားလောင်ကျန်းနေတာပါရီမြန်ဟာကကြက်တွေရှိတဲ့ဆိုတော့ငင်းခွင်းကိုတိတိကျကျပြီးနိုင်တယ်အဲ့ဒါကြောင့်မလို့သူတိုင်းရတာပေါ့နော
်ဇေရုအေးအသွေးတိုင်းတာရမှာကာဗွန်မိုနောက်ဆိုက်ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညဉ့်ဉန်းမှုဆိုင်ရာစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်းကျင်ညဉ့်ဉန်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်မြန်မာနိုင်ငံမှာကာဗွန်မိုနောက်ဆိုက်ကိုညဉ့်ဉန်းစီတဲ့အရာဖြစ်နဲ့ထည့်သွင်းမတတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပ
ါဗမာပြည်မှာဒီတိုင်းပြည်လုံးအတိုင်းတာနဲ့ဘယ်နေရာမှာ2015ကတတ်မှတ်လိုက်တဲ့အရေးတွေထက်ဘယ်အရာကမြင့်တလားနေတလားလဲမသိဘူးစိတ်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးတွေလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်တိုင်းနာတွေကလည်းကုမ္ပဏီမျိုးဖို့ဆိုတာတိုင်းနာပဲဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘလို့အရေးအသွေးပါညာဆိုတော့သတ်မှတ်ထားခြင်းမရှိဘူးသူရကသတင်းအချက်လက်ပေါ်အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူးသူတဘာဝပတ်ဝန်းကျင်အရေးအသွေးထိန်းချုပ်တဲ့ညွှန်ကြားချက်စနစ်လားရှင်းမှာကာဗွန်မိုနောက်ဆိုက်ရဲ့အရေးအသွေးကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ရောင်ထင်မှားလည်းဖြစ်သွားနိုင်တယ်ကာဗွန်မိုနောက်ဆိုက်ကိုညဉ့်ဉန်းစီအရာတစ်ခုဖြစ်ရေသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုံသတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကမ္ဘာရေးအတွက်ကာဝယ်ပေးတာဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေဒုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတောင်းွေနဲ့တုံးတဲ့ဆက်ကိုစံချင်စံညွှန်းညီကလာတော့တိုင်းတယ်ဆိုရင်နိုင်ထူချင်းအောက်ဆိုက်ပဲတိုင်းပြီးတော့ကာဗွန်မိုနောက်ဆိုက်မတိုင်းဘူးဆိုတော့အတိအကျမရှိဘူးဖြစ်သွားမယ်အဲ့ဒါကြောင့်ကာဗွန်မိုနောက်ဆိုက်နဲ့ပတ်သက်တဲ့စံချင်စံညွှန်းကိုသိတာထင်ရှားစွာပေါ်ပြသင့်တယ်ဖြစ်ပါတယ်
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး